ကျောင်းရောင်းမြို့မှာဗလီလိုတန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူလူရဲ့ဝိုင်းဝန်းတောင်းဆိုချက်အရအာဏာပိုင်တွေကဖျက်ချလိုက်တာဟာမဖြစ်သင့်တဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။စီပင်တရားရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်နေတဲ့အဲ့ဒီအဆောက်အုံကိုဇူလိုင်လ29ကြာသာပတိနေ့ညကအာဏာပိုင်တွေဖျက်ချခဲ့တာဖြစ်ပါတယ်။ဒီအကြောင်းဆက်ပြီးပြောပြချင်ပါတယ်။မန္တလေးတိုင်းကျောက်ပောင်မြို့နယ်တာယာအေးရက်ကွက်တန်းစစ်သားလမ်းတော့မှာမွတ်စလင်တွေဝတ်ပြုမဲ့ဗလီတစ်ခုစောင့်လုပ်နေတယ်ဆိုပြီးသတင်းတွေပြန့်နှံ့ကြရာကမြို့ကန်လူလူကဒီအဆောက်အုံကိုဖျက်ချပေးဖို့ဝိုင်းဝန်းတောင်းဆိုကြပြီးနောက်ပိုင်းမှာအာဏာပိုင်တွေကဇူလိုင်28ရက်ညမှာဖျက်ချပေးလိုက်ရကြောင်းကျောက်ပောင်မြို့နယ်စီပင်တာယာဥက္ကဋ္ဌဦးဖြိုးတင့်ခန့်က VOA ကိုပြောပါတယ
်ယနေ့မြန်မာပြည်ကတော့9လောက်ကတက်ဆယ်ရက်ကိုရှိမှုကကျွန်တော်တို့ဟိုတော့ဆက်တဲ့အတွက်ကျွန်တော်တို့ကသာနာရောလက်ကျအုပ်ချုပ်ရေးဝန်မင်းကြီးဟူဒီနဲ့အကြီးတကားသွားရောက်စစ်ဆေးပြီးတော့ဆက်လက်ဆောက်လုပ်ခွင့်မပြုဘဲတမ်းမြှထားပါတယ်။အဲဒီတမ်းမြှထားတဲ့နောက်ပိုင်းမှာပြည်သူလူထုအနေနဲ့ဟိုဘောဒဇတ်ဒဇတ်ကျေပြန့်ပြီးတော့စုစုရုံရုံဖြစ်လာတာပေါ့ဗျာ။ဆရာအဖြစ်မြင့်တဲ့ဆရာသံဃာတော်ကြီးအစဟိုလူကိုဒီလိုလေးပါဝင်အချင်းချင်းစသီးကျူကြောင်ရှင်းပြဖို့ကြိုးစားပါတယ်ဗျ။မြို့နေကြီးကဒီကလက်မခံတဲ့တမ်းပြဖြစ်တဲ့အစအဦးကြောင်ကျွန်တော်တို့ကစက်ပြရတာပေါ့။ပြန်တော့ပြီးတော့စက်ဆိုင်ရာစီမင်းမှလည်းသင်ပြီးချက်တင်ထားတာမရှိဘူးဗျ။ဒီမြို့နေကြီးကစီယုံပြီးတော့ဒီလူမျိုးကြီးမှဆိုရင်လည်းကျွန်တော်တို့တမ်းပြဆိုင်ရာကြီးကနေပြီးတော့စီမံကုပြပြီးတော့ဖြတ်ပြလိုက်တာ
။လူအုပ်စုနဲ့တောင်းဆိုတာကြောင့်ဖြက်စီရတယ်ဆိုတဲ့လောက်ရကတော့မဖြစ်သင့်ဘူးလို့မြင်ကြောင်းHRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်အဲ့ဒီလိုမျိုးလူအုပ်ကတောင်းဆိုတဲ့အတွက်အစိုးရတရားအနေနဲ့ဒါဖြစ်ပြီးဖြစ်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်တို့အခုကြားသိရသလောက်ဆိုလို့ရှိရင်စီမင်တရားဥပဒေနဲ့ညီဆွနဲ့အတွက်နော်နောက်ပြီးတော့တခါဘာသာရေးအဆောက်အအုံဆိုလို့ရှိရင်လည်းသာသနာ့ဆိုင်ရာဝန်ကြီးတွေရဲ့ခွင့်ပြုချက်ရမှသာတည်ဆောက်နိုင်မယ့်ကိစ္စဖြစ်တယ်အဲ့ဒီလိုမျိုးဥပဒေနဲ့ညှိနှိုးနေတဲ့အတွက်ကြောင့်သာအာဏာပိုင်တွေကနေပြီးတော့အခုလိုမျိုးဖြစ်လိုက်တယ်ဆိုကျွန်တော်မြင်ပါတယ်
။အကျိုးချခံရတဲ့အဆောက်အုံပိုင်ရှင်ဟာရုပ်ရှင်ဒါရိုက်တာဦးအောင်မင်းဖြစ်တယ်လို့လူမှုကွန်ရက်မီဒီယာတွေမှာရေးသားနေတာတွေရှိပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်တာမျိုးမရှိသေးပါဘူး။ကနဦးသတင်းတွေအရအဲ့ဒီအိမ်အောက်ထပ်မှာရေကန်သုံးလုံးတွေ့ရတယ်ဆိုတဲ့သတင်းတွေကအစပြုကသတင်းပြန့်ပြီးအခုလိုဖြစ်လာရတာလို့သိရကြောင်းသမရာယုံပြောခွင့်ရဦးစော်သေးကသူ့ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုဖျက်ချလိုက်တဲ့ကျောက်ပောင်ကအဆောက်အုံဟာအများကစူးစဲသလိုဗလီတစ်ခုလို့ပြောရလောက်အောင်ခိုင်မာတဲ့အင်္ဂါရက်တွေမတွေ့ရပေမဲ့ထူးခြားချက်တွေတော့ရှိကြောင်းမြို့နယ်စီပင်ဥက္ကဋ္ဌဦးဖြိုးတင့်ခန့်ကပြောပါတယ
်။အလူအခိုင်မာပြောရတော့ကျွန်တော်တို့ကရှိဘူးအဆောက်ပုံရလည်းတောက်ရေးစောက်ရှင်မဟုတ်ဘူးပေါ့။အမျိုးထူးခြားနေရပါတော့။
ကျောင်းပောင်မြို့ဟာမွတ်စလင်တွေဝတ်ပြုတဲ့ဗလီကျောင်းတစ်ခုမှမရှိတဲ့မြို့ဖြစ်တယ်လို့သမရာယုံပြောခွင့်ရဦးစော်သေးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဗလီမရှိတဲ့မြို့မှာဗလီအဖြစ်စောင့်နေတယ်ဆိုပြီးဆွဆဲချက်ရဲ့နောက်ွယ်မှာသွေးထိုးလှုံ့ဆော်မှုတွေရှိနိုင်တယ်လို့ HRC ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ကျောင်းပောင်ဒေသကကျွန်တော်တို့ဗုဒ္ဓဘာသာတော်တော်များများကိုးကွယ်ကြတဲ့ဒေသကြီးဖြစ်တယ်။နောက်ပြီးတော့အဲ့ဒီမှာဗလီခုမှမရှိဘူးဆိုတော့ကျွန်တော်တို့โอ้ชีสินเสร็จแล้วก็เราติดได้ป่ะอะคุมาบลีผ่องเลยสุบิ๊ดดีโลเปียวสุบิ๊ดลงได้เคสอ่ะยาอะมามากันไปชุลงจอมูเตียဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျ
จองบรองมาအခုလို့လူစုလူဝေးဖြစ်သွားရတဲ့အကြောင်းရင်းခံကိုသိရအောင်အစိုးရကစုံစမ်းနေကြောင်းနဲ့အခြားမလူလားအပ်တဲ့ပြဿနာတွေမဖြစ်ပွားရအောင်တတိရှိကြဖို့ကိုလည်းသမရာယုံပြောခွင့်ရကတိုက်တွန်းထားပါတယ်ဒီဖြစ်စဉ်အတွက်သတင်းအပြည့်စုံကိုနိုင်ငံပိုင်မီဒီယာကနေထုတ်ပြန်ပေးသွားမယ်လို့ဦးစော်ထေကပြောပါရခင်ဗျာ